ရခိုင်ပြည်နယ်လက်နက်ကင်ပလီပခါတွေကြောင့်တန်းရှောင်နေရတဲ့ဒုက္ခသည်တွေကြောင့်ရာသီတုပ်ကွဲကုဆတ်သူတွေများနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်ကမြတ်တန်ဆောင်ဆညင်ဝါတောင်ကန်ကြီးစင်ပေါ်ကိုင်းနဲ့ရက်ချောင်းစစ်ရှောင်းစခန်းတွေမှာခလင်းငယ်အပါဝင်ရာသီတုပ်ကွဲကူးဆက်သူ200ကျော်ရှိနေတယ်လို့အကူအညီပေးရေးအဖွဲ့လုပ်ငန်းမှဦးဆောင်နေတဲ့မြတ်တန်ဆောင်ဆရာတော်ကမိတ်ကြပါတယ်ဒီအထက်မှာခလင်းငယ်ကတဝက်လောက်ပါနေတယ်လို့လည်းဆရာတော်ဥနန္ဒသာရကမိတ်ကြပါတယ်
ရဘနနလာတော့ကလစ်တိတိလေးတွေကစားဖြစ်တယ်အသားတော့တနည်းပဝန်းကျင်လာသားယူကနေပြီးတော့ဒီဆစ်ရှင်နှစ်အောက်ဒီအဲ့လိုမျိုးအရွေဆုံးပဲဖြစ်တာကလေးမှလည်းလူကြီးပါကလေးပါအကုန်လုံး200 600ဆိုရင်ကလေးအရေတော့ကတရားပဝန်းကျင်တော့ဖြစ်လိမ့်မယ်6လောက်ရှိတယ်ဟုတ်တယ်
ဆက်ရှောင်စခန်းမှာနေရအခက်ခဲနဲ့အတူကျမရဲ့ဆောက်ရှောက်မှုအားနည်းတဲ့အတွက်ကုဆတ်မှုတွေတိုးလာမှာကိုလေဆရာတော်ကစိုးရိမ်နေပါတယ်ဆက်ရှောင်စခန်းမှာနေထိုင်သူတဦးဖြစ်တဲ့ဥဖြူထွန်းကလည်းရာသီတုပ်ကွေးလက္ခဏာတွေခံစားနေရပေမဲ့ကုတာပေါ်အခက်ခဲရှိနေတယ်လို့ဆိုပါတယ
်အဖျားကစားလာပါကျန်းလက္ခဏာခန္ဓာတကောလုံးကထုံတယ်ကြိုင်တယ်ကြိုက်တယ်ဆေးရရှိတော့ပြီဟိုဆောင်းရတွေကပါအပေါင်းကျဆေးပြည့်တယ်ထိုးဆေးထိုးလက်ပြီးလွှဲလိုက်တယ်ကျွန်တော်တို့ကအခက်အခဲကရှိပါတယ်ရှေ့ကတော့မစင်ပတ်စံပါတယ်ရှာပြီးတော့ရတယ
်ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ဆစ်ရှောင်စခန်းတွေမှာတပတ်ကိုနှစ်ကြိမ်ကျန်းမာရေးဆောက်ရှောက်မှုပေးနေပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေခံစားရတဲ့ဆိုရင်ကျန်းမာရေးဌာနကိုမဖြစ်မနေသတင်းပို့ဖို့ညွှန်ကြားထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းရာသီတုပ်ကွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တိတိကျကျအချက်လက်မျိုးတော့မရှိဘူးလို့လည်းလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်။ရာသီတုပ်ကွဲလို့ဘာလို့လဲကျွန်တော်တို့ report ယူပါတယ်။ဒါမှလည်းခုနကလိုပြင်းထန်တဲ့ဆေးုံတက်စရာမလိုတဲ့အားမျိုးဆိုတော့ကျွန်တော်တို့ရဲ့ duty ကမသိဘူး။ဟို community ကပဲဖြစ်ဖြစ် media ကဖြစ်ဖြစ် mail ဥခါမှကျွန်တော်တို့ကပြန်ပြီးတိကျမှသိတာမှားတယ်
ရခိုင်ပြည်နယ်မှာလက်နက်ကင်ပလီပခါတွေကြောင့်နေရဆုတ်ခွာထွက်ပြေးနေရသူ2000ကျော်ရှိတယ်လို့ဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအစည်းအရုံး IEC ကခန့်မှန်းထားပါတယ်။ကမ္ဘာ့အကြမ်းမာရေးအဖွဲ့ WHO ကတော့မြန်မာနိုင်ငံမှာဇွန်လကနေစက်တင်ဘာလမိုးရာသီကာလမှာရာသီတုပ်ကွေးဖြစ်ပေါ်လေးရှိပြီးရောဂါပြင်းထန်တဲ့အခါအသက်ဆုံးပါတဲ့အထိကျုံလေးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။